ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပြီးကိုဗစ်ကာယောဂါကနေပြန်လည်နလန်ထူစေဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာရေးရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်မှာအခွန်စည်းကြရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားချိန်မှာပဲအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကိုအီတလီဝန်ကြီးချုပ်မာရီယိုဒါခီကရောမမြို့လာနွေဗာရိုကွန်ဗင်းရှင်းစင်တာမှာကော်ဇွန်နီခင်းပြီးကြိုဆိုခဲ့ပါတယ်။အခုထိပ်သီးအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပြီးမနစ်တုန်းကဆော်ဒီအာရေဗျအင်ရှင်ဖြစ်လက်ခံကျင်းပတဲ့ G20 အစည်းအဝေးကိုလည်းအွန်လိုင်းကနေပဲကျင်းပခဲ့တာပါ။ဒီအစည်းအဝေးကိုရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီကျင်ပင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုဘရီဒိုတို့လူကိုယ်တိုင်မလာဘဲအွန်လိုင်းကနေပဲတက်ရောက်ခဲ့ပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာ G20 ခေါင်းဆောင်တွေကနိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်အနည်းဆုံးအခွန်15ရာခိုင်နှုန်းသတ်မှတ်ဖို့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ဦးဆောင်ပြီးနိုင်ငံပေါင်း136နိုင်ငံဗန်ဒါရေးဝန်ကြီးတွေရဲ့ဒီလဇန်ပိုင်းညှိနှိုင်းထားချက်ကိုသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရကမ္ဘာတစ်လောစီးပွားလုပ်ငန်းရည်ကုမ္ပဏီကြီးတွေအနေနဲ့သူတို့ဌာနချုပ်တရားမှသာမကလုပ်ငန်းလည်ပတ်ရာနိုင်ငံတွေမှာပါအခွန်ဆောင်ရမှာပါ။တနင်္လာနေ့ပါတော့ G20 ခေါင်းဆောင်တွေဟာဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးဆွေးနွေးဖို့ရှိပါတယ်။